ဩဇာကြီးတဲ့မြန်မာစစ်တပ်အနေနဲ့နိုင်ငံရေးကနေဖယ်ရှားပေးဖို့ကုလသမဂ္ဂဆောင်စားစစ်ဆေးရေးမှုတွေကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်လူနည်းစုအပေါ်လူမျိုးရုံးတပ်ဖြတ်မှုနဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတချို့ကိုတရားစွဲဆိုနိုင်ရေးတောင်းဆိုထားတဲ့မြန်မာဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ရဲ့အပိဓာအစီရင ညမနိုင်ငံရေးကနေတက်မတော်ကိုဖဲထုတ်နိုင်ရင်အရက်ဖက်ခေါင်းဆောင်ဖက်ကဆောင်ရွက်ရမယ်လို့လည်းစင်ခန်းဆာမှာပြောဆိုထားပါတယ်။လူမျိုးလုံးတပြတ်မှုအတွက်မြမတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်လှိုင်အပါအဝင်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးနိုင်ရည်အတွက်ဆောင်ရွက်ကြဖို့ကိုလည်းနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်။မြမစစ်တပ် ်ဒါပေမဲ့လို့လေကုလသမဂ္ဂစုံစမ်းရေးမှုတွေကတော့စစ်တပ်ဘက်ကလူရာထက်ပိုပြီးအင်အားအလုံးအကျုံသုံးခဲ့တယ်လို့ထောက်ပြတာပါမြမတက်မတော်ကိုပြန်လဲဖွဲ့စည်းဖို့လက်ရှိခေါင်းဆောင်မှုကိုပြောင်းလဲရင်းနဲ့စကြရမယ်လို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောပါတယ်အရက်ဖက်အာဏာပိုင်တွေအနေနဲ့စစ်တပ်ရဲ့ဆောင်ရွက်ချက်တွေအပေါ်ဩဇာမညောင်းမှုဆိုတာကိုလည်းကုလအစိုးရခန်းစာမှာအတိအမှတ်ပြုဖော်ပြထားပါတယ်ဒါပေမဲ့လည်းသူတို့ရဲ့လုပ်ရက်နဲ့ပြက်ကွက်မှုတွေကရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်လို့လည်းပြောဆိုထားပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်တင်မခံသလိုကုလသမဂ္ဂရဲ့အစိုးရခန်းစာကိုလည်းပေးချထားပါတယ်ရှင်